ဝင်လမ်းစင်းမရှိပဲရောင်းချနေတဲ့စေဝါဇံကြီးစစ်စစ်အရေးယူတာနဲ့စေဝါအတုတွေဈေးကွက်ထဲကပပျောက်သွားရေးလုပ်ငန်းတွေကိုအတက်နိုင်ဆုံးအများဆုံးလှုပ်ဆောင်သွားဖို့စီစဉ်နေပါတယ်လို့ FGA ညွန်ကြားရေးမှူးချုပ်ဒေါက်တာတန်းထွတ်ကပြောပါတယ
်ကျွန်တော်ရွေချက်ဆိုတော့ကျွန်တော်က3နှစ်လောက်အတွင်းကိုဖြတ်ပြီးချင်တာပေါ့ဆရာကြီးအများဆုံး3နှစ်ပေါ့ကျွန်တော်ရွေချက်ဆိုရင်လေသတိရဆိုတာကျွန်တော်ရမ်းကြိုတာတော့မဟုတ်ဘူးဆရာကျွန်တော်ကောင်းထဲမှာရှိပါတယ် First year ကတော့ကျွန်တော်ရဲ့ preliminary survey and action ပေါ့ဆရာကြီး Second year ကတော့ဒီဟောပေါ့ဟော enforcement ပေါ့ the stringent enforcement ပေါ့ဒီကြကြကိုကျွန်တော်လိုက်လုပ်မှာပေါ့ဒုတိယနှစ်ကတတိယနှစ်ကတော့ကျွန်တော်ကဟောပြန်ကြည့်မှာပေါ့ဆရာကြီး evaluation နဲ့တချို့နေရာတွေမှာပြန်ပြီးတော့မှဟိုသုံးသပ်တင်တာသုံးသပ်နောက်တစ်ခါပြန်ပြီးတော့မှပြုပြင်တင်တာပြုပြင်အဲ့လိုကျွန်တော်၃နှစ်လောက်လှုပ်ချလိုက်ရင်တော့ကျွန်တော်ကောင်းတယ်မှာ18 19 20ပေါ့ဆရာဒီအစိုးရတက်တန်း၃နှစ်လောက်မှာကျွန်တော်ဒါတွေကိုခက်ပြက်ပြက်လုပ်လိုက်မယ်လို့ကျွန်တော်တွေးထားတာပေါ့ဆရာကြီးကျွန်တော်စိတ်ထဲမှာပေါ့
ဥပဒေချိုးဖောက်ရောင်းချသူတွေကိုအရေးယူတဲ့အစဉ်အဆက်ကိုလည်းဒေါက်တာတန်းထွတ်ကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ action က2ခုပါဆရာကျွန်တော်တခါရှင်းပြလေလို့လေတစ်ခုကတော့ admin action ခေါ်ပါတယ်ဆရာရယ် admin action ပါစီမံခန့်ခွဲမှုနဲ့ပြုလုပ်တဲ့ action ပါခင်ဗျာသူကတော့ကျွန်တော်တို့ဒီစီစဉ်တွေကိုလက်ပတ်ပြီးစစ်ဆေးတဲ့အခါမှာတရားမဝင်စီတွေတွေ့ပြီးဆိုရင်တွေ့ပြီးချင်းတော့ကျွန်တော်တို့ဒီစီတွေကိုတင်လာပဲဆရာဥပဒေမှာကျွန်တော်တင်ညွှန်ရှိပါတယ်အရေးကြီးတာဒါ B2C ကိုရောက်မှာဖို့အရေးကြီးတဲ့အခါကျွန်တော်ကတင်လိုက်ပါတယ်ပေးပြီးလို့ရှိရင်ကျွန်တော်တို့အဖွဲ့နဲ့ဖြတ်ရှိပါပြန်။ဒါအက်ဒမင်အရှင်ရဲ့တစ်ချက်ပါ။နောက်တစ်ခုကအဲဒီစီးဆိုင်ကိုခင်ဗျားဒီတိုင်းရောင်းချင်တယ်ရောင်းလို့မရဘူး။ဆဲမှာလိုင်စင်ရှိတာမရှိရင်ရှောက်။အခက်ပစ္စည်းတွေတော့တရားမှုနဲ့အတွက်ကြောင့်ပြင်းစီမတတ်နိုင်ဘူး။ဒါရှောက်ပါ။တောင်းတဲ့ဟာတွေကျွန်တော်ဘာမှမလုပ်ဘူး။ register ရှိရတယ်ဘာမှမလုပ်ဘူး။စီးရင်လည်းဒါရှောက်ပါ။အဲ့ဒီကမကြမရှင်းခင်ဗျားရောင်းပြီမကြမရှင်းမလုပ်ပါနဲ့ဆိုတော့ခေါင်းချက်လည်းမထိုးပါဒါ first and last ဖြစ်ပါစီဆိုပညာပြရလဲပါသွားတယ် good pharmacy practice ဆိုပါလဲဆိုရင်ရှင်းပြတယ်သူ့ရဲ့ခေါင်းလက်မှတ်လေးယူတယ်တရားမဝင်စီးရအစစ်ပစ္စည်းများလည်းဖြစ်ရှိရသိနေစစ်ဖြစ်တဲ့စေဝါတွေကိုစဉ်းစားရမယ်တင်းတင်းတန်သူ့ရောင်းချဖို့မပေးပိတ်ထားလိုက်တဲ့ပုဆက်ကိုကျွန်တော်ပိတ်ထားလိုက်ပါဒါလမ်းကြီးမရှိတဲ့ဆိုင်ကိုပြောတော့ပါလမ်းကြီးရှိတဲ့ဆိုင်ကြတော့သူ့မှာတရားမဝင်တာတွေတွေ့ပြီးဆိုတော့6လပိတ်တာရှိတယ်တစ်နှစ်ပိတ်တာရှိတယ်သူပြင်ထားတဲ့ဆိုရမှုပေါ်မူတည်ပြီးအပိပိတ်တာလည်းရှိရဲ့နောက်တစ်ခါပစ္စည်းတွေအားလုံးကျွန်တော်ကပိတ်နေရောင်းချခွင့်နဲ့ကျင်လည်းပိတ်တယ်နောက်တစ်ခါကကျွန်တော်တို့ဒီကပြန်ပြီးတော့စစ်ဆေးဆောင်ရွက်ပြီးတော့အပိပိတ်ဒီအထိဆိုင်ပိတ်တဲ့ကာလမပြီးဒီမဆုံးဘူးဒီအထိအပိဒီအထိခင်ဗျာမလျောင်းအောင်ဆိုတဲ့ခေါင်းချက်ကိုလည်းကျွန်တော်ယူတယ်ယူပြီးတော့သူ့လမ်းချင်းပိတ်လိုက်တယ်ဒါကျွန်တော်တို့ admin action တွေပေါ့
မြန်မာပြည်အတွင်းကုန်ပစ္စည်းထုတ်လို့ရောင်းချတဲ့ company တွေအနေနဲ့စားသုံးသူတွေအတွက်လုံခြုံစိတ်ချမှုပိုတိုးလာစေရေးအတွက်ရည်ရွယ်ပြီးပြည်ထောင်စုမှထုတ်လုပ်တဲ့အစားအသောက်တွေမှာအစိုးရကထုတ်ပေးထားတဲ့ခွင့်ပြုချက်နံပါတ်လိပ်စာနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေအခုနှစ်မလ30ရက်နေ့နောက်ဆုံးထားဖော်ပြပေးဖို့ FDA ကညွှန်ကြားချက်ထုတ်ပြန်ထားခဲ့ပြီးဖြစ်ပါတယ်။အဲဒီလိုညွှန်ကြားချက်ထုတ်တာကိုမကျေနပ်တဲ့လုပ်ငန်းရှင်တွေရဲ့မလိုလားတဲ့တုံ့ပြန်မှုတွေကိုလည်းရရှိခဲ့ကြောင်းဒေါက်တာတန်းထွတ်ကပြောပါတယ်
။ကျွန်တော်ရှိ Parkinson နဲ့အများကြီးလာတာပေါ့ဆရာကြီး။အမှပြင်းထန်တဲ့ Parkinson 3ခုကတော့နံပါတ်၁ကဒီလုပ်ငန်းရှင်များနဲ့ဆွေးနွေးညှိနှိုင်းပြီးတော့မှဒီညွန်ကြားချက်ကိုမထုတ်ဘူးကျွန်တော်ထုတ်ချင်တယ်လို့ထုတ်တယ်လုပ်ချင်တယ်လို့လုပ်တယ်ဆိုတော့ fake news ပေါ့ဒါနဲ့သူကထုတ်ပြီးတော့တစ်ဖက်ကကန့်ကွက်တယ်ဒုတိယချက်ကတော့ဒီကိစ္စဒီ SME development ကျွန်တော်တန်ပြာစီဝိုင်းပါညာတိုးတက်ဖို့လို့တော့ SME development အောက်ရှေ့ဖြစ်တယ်ဆိုပြီးတော့ဒါကြောင့်ဒီလိုရမှားတယ်ဆိုပြီးတော့ဒုတိယထုတ်မယ့်ချက်ပေါ်ကြရင်တော့တတိယထုတ်မယ့်ချက်ကြတော့technical barrier for trade to it ဒါဟာဒါတတိယခုသွားဖြစ်တယ်ဒါ DVD နဲ့ပတ်သက်ပြီးတော့ဒါမဖြစ်တင်တဲ့ကိစ္စဖြစ်တယ်ဆိုပြီးတော့ပညာပါပါဒီကိစ္စလေးကိုတော့ white ထုတ်လန့်တာပေါ့ဆရာကြီ
းလက်ရှိမှာအဲ့ဒီညွှန်ကြားချက်ကိုလိုက်နာခြင်းရှိမရှိ FDA အနေနဲ့စစ်တမ်းကောက်ယူနေတယ်လို့ဆိုပါတယ
်အခုကျွန်တော် survey လုပ်နေတယ်ဆရာအဲ့ဒီညွှန်ကြားချက်ကိုဘယ်လောက်လိုက်နာတယ်ဆိုတော့ကျွန်တော်တိုင်းနဲ့ပြည်နဲ့အားလုံးမှာမုံတုတ်တွေလိုက်ဝယ်ပြီးတော့ကျွန်တော်စာပေးလုပ်နေပါလေ။အဲဒီစာပေးပေါ်မူတည်ပြီးတော့မှကျွန်တော် enforcement လုပ်ပါမယ်ဆရာ။စောစောကအများပြောတဲ့ SME ထိခိုက်တယ်လို့ DVD နဲ့ပတ်သက်ပြီးတော့ဒါတွေတားမြစ်ထားပါလေလို့ဆိုပြီးတော့အဲ့ဒီအချက်တွေကိုလည်းမဖြစ်ရလေအောင်ကျွန်တော်ဆောင်ရွက်နေပါလေ။တစ်ဖက်ကလည်းကျွန်တော်ကရှင်းပြရတယ်။ခရီးသူကျေးဇူးရှင်တွေကစားသုံးသူတွေဖြစ်တယ်။အခုကျေးဇူးရှင်တွေကိုကိုယ်စစ်ဖြစ်မဲ့ကိစ္စလုပ်ပြဖို့ responsible business ဆိုတဲ့အကောင်းကောင်းလေးမှထည့်ထားကြပါ။ကိုကျေးဇူးရှင်တွေကိုကြည့်မစွတ်ပါနဲ့။မှတ်အောင်ထုတ်မယ်။ ယုံကျွမ်းအန္တရာယ်ကင်းအောင်ထုတ်မယ်ဆိုတာလုပ်ကြပ
ါ FDA အနေနဲ့စားသုံးသူတွေကိုအကာအကွယ်ပေးနိုင်တဲ့ရေရှည်စီမံကိန်းတွေချမှတ်ပြီးဥပဒေသစ်တွေထုတ်ပြန်နိုင်ဖို့စီစဉ်နေကြောင်းကိုလည်းဒေါက်တာတန်းထွက်ကရှင်းပြပါတယ
်ကျွန်တော် strategy ပေါ့ဆရာ2020လောက်ဒီကျွန်တော်မှာ strategy 4ခုရှိပါတယ်ဆရာကျွန်တော်တင်ပြခဲ့ပြီးပါပြီ first L ကတော့ကျွန်တော် full strategy ခေါ်ပါတယ်ဆရာဒီ first L ကတော့ကျွန်တော် laws and legislation ပေါ့ကျွန်တော်တိုင်ပြည်ရဲ့ဥပဒေတွေကရှိခဲ့ပါတယ်သူခုနကတို့စူးစမ်းခဲ့ကြတဲ့ဒါတွေကြီးပါပဲတိုးတော်လေးခုခေတ်ကျတော့အပ်ပြီးမဖြစ်တော့ဘူးဆရာဒါကြောင့်ကျွန်တော် laws အစ်စ်ကျွန်တော်၄ခုထပ်ဆွဲပါတယ်ဆရာအဲတခုကတော့ကျွန်တော်တို့ဒီ food law ပေါ့ဒီ food law ရာ90ခွန်လောက်မှာပေါ်ပါတယ်ဆရာပေါ်ပြီးတော့ခုနောက်ပိုင်းမှာခင်မမျိုးတော့တချို့အပစ်ဆွဲပါတယ်အဲဒုတိယတော့ကျွန်တော်တို့ဒီ quality control laboratory law ပေါ့ဆရာဒီအစားအသောက်တွေရှင်းပါးတွေကိုစစ်တဲ့ laboratory law ပေါ့ဆရာနောက်တစ်ခုတော့ကျွန်တော်အဲ့ဒါကျွန်တော်မှမရှိပါဘူးသူကတော့အပစ်ဆက်ဆက်ပါဟို cosmetic law ပေါ့လောက်ကဥပဒေပေါ့နောက်တစ်ခုတော့ medical device law ပေါ့ဒါလည်းအပစ်ဆက်ဆက်ပါအဲ့ဒီ law 4ခုစလုံးကိုကျွန်တော်တို့ဒီလွှတ်တော်မှာရှိတယ်ဥပဒေကြီးရနဲ့အထူးကိစ္စရညာလိလာဆန်စီပေါ်မရှင်ဆိုရှိတယ်ဟိုဟိုကျွန်တော်ဥပဒေရှင်မှာဥက္ကဋ္ဌတာဝန်ထမ်းဆောင်တဲ့ပေါ်မရှင်ရှိပါတယ်အဲ့ဒီပေါ်မရှင်မှာကျွန်တော်တို့ထပ်ထပ်ခါခါတင်ပြဆွေးနွေးအချောတ်ပြီးပါပြီပြည့်ရဲ့ခါမှာရှင်းနေချုပ်ရုံးရဲ့အကြံဉာဏ်ကိုရယူတာတချို့တော်တော်များများပြီးပါပြီအဲ့ဒါပြီးကျွန်တော်တို့လွှတ်တော်တင်ပြီးတော့အတည်ပြုဖို့ပြည်သူတော်သားခံယူဖို့ပဲကြံတော့တဲ့အတွက်ကြောင့်ကျွန်တော်မှတ်နာတော့ဆရာဒီဒီဇင်ဘာလောက်ဆိုရင်တော့တော်တော်နဲ့ခံတပ်ပြီးတော့ channel favorite လောက်မှာ NX ထုတ်နိုင်တယ်လို့ကျွန်တော်အဲ့လိုမှတ်ပါတယ်ဆရာ
FDA ကလက်ရှိလုပ်ဆောင်နေတဲ့စားသုံးသူတွေအတွက်အကာအကွယ်ပေးရေးလုပ်ငန်းတွေဘလောက်ထိအောင်မြင်တယ်လဲညီမညက်တွေဘလောက်များများပြီးမြောက်နိုင်မလဲဆိုတာကတော့စားသုံးသူတွေကိုယ်တိုင်ကတရတအားနဲ့ပါဝင်မှုလိုအပ်တယ်လို့ကွန်ပစ္စည်းထုတ်လို့ရောင်းချတဲ့ကုမ္ပဏီတွေဈေးဆိုင်တွေအပြင်သက်ဆိုင်ရာတိုင်းဒေသကြီးအစိုးရအသီးသီးရဲ့ပူးပေါင်းပါဝင်မှုအပေါ်မှာလည်းအများကြီးမူတည်နေကြောင်းဒေါက်တာတန်းထွတ်ကပြောပါတယ်နော်